in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VV American အတန်းရဲ့2018ခုနှစ်နိုဝင်ဘာလ14ရက်ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ Ranger တွေပေါ်ပြိနေမှုတွေအစင်ကြီးပြေးလို့ရတဲ့လုပ်ရမဟုတ်တဲ့အကြောင်းAmerican Tooth Mirror Mike Pence ကအာဆီယံညီလာခံအတွင်းဒေါ်အောင်ဆန်းစုကြည်နဲ့တွေ့ရမှာပြောဆိုသွားပါတယ်။ American ပြည်သူကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးဆုံးဖြစ်ခဲ့တဲ့တော်မီလောင်ကျွမ်းမှုကြောင့်တည်ဆုံးသူအရေတွေ့ရအခုဆိုရင်48ယောက်ထိရှိသွားပါပြီ။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံတော်တိုင်းမင်ငံပုတ်ကိုဒေါ်အောင်ဆန်းစုကြည်နဲ့ American ဒုတိယသမ္မတ Mike Pence တို့ဒီကနေ့စင်ကာပူမှာတွေ့ဆုံဆွေးနွေးမှုအတွင်းဘာတွေကိုအလေးထားဆွေးနွေးခဲ့ကြပါသလဲ။
I'm also very anxious to hear about the progress that's being made regarding the Rohingya. This is a tragedy.
American Dutiya Tamara Mike Pence ပြောသွားတာပါ။သတင်းပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါအပြင် Tamara Trump အစိုးရအနေနဲ့ Indo-Pacific ဒေသနဲ့လွတ်လပ်စွာတကားဖွင့်ဆက်ဆံတဲ့မူဝါဒကိုဆက်လက်ကျင့်သုံးဖို့တန်တင်းထံကြားထားတဲ့အကြောင်းငင်းငင်းလုပ်ငန်းမတင်မကြဖြစ်နေခြင်းတိုင်းသားဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင
်။မြန်မာနိုင်ငံကရူရင်ဂျာတွေပေါ်ဖိနှိပ်မှုတွေဟာစင်ကြေပေးလို့ရတဲ့လုပ်ရတစ်ခုမဟုတ်တဲ့အကြောင်းအမေရိကန်ဒုသမရမိုက်ပင်းစ်ကပြောဆိုလိုက်ပါတယ်။ရှေ့တော်အရှာနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အမေရိကန်ဒုသမရကဒီနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တီးသန့်တွေ့ဆုံရမှာအခုလိုပြောဆိုလိုက်တာပါ။ရွှေဂျာရီရဲ့ခြေခွဲစရာအခြေအနေကြောင့်တိုင်းနဲ့ချီတဲ့အမေရိကန်ပြည်သူတွေစစ်နှလုံးထိခိုက်ရတဲ့အကြောင်းနဲ့စစ်တပ်နဲ့လက်နက်ကန်ရဲသားတွေရဲ့အကြမ်းဖက်လုပ်ရတဲ့ကြောင့်ရွှေဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရတဲ့ဖြစ်ဖြစ်ဟာစင်ကြေပေးလို့လို့ရတဲ့အလို့ရမဟုတ်တဲ့ကြောင်းဒုသမရမိုက်ပင်းစ်ကပြောဆိုခဲ့တာဖြစ်ပါတယ်။ဒေါ်ဆတ်စုကြည်ကတော့မတူညီတဲ့သဘောထားအမြင်နဲ့အပြန်အလှန်ဖက်လှယ်ပြီးနားလည်မှုရအောင်ကြိုးပမ်းမှုပုံမှုအရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်။ကိုတိုင်းပြည်အကြောင်းသက်ဆိုင်ရာတိုင်းပြည်ကသူတွေကသာပုံမှုနားလည်နိုင်ကြောင်းနဲ့မြန်မာနိုင်ငံမှာအားလုံးအတွက်တာယာဝါပြောရင်းနဲ့လုံခြုံစစ်ချမှုရှိစေရေးကြိုးပမ်းမှုတွေကိုအားပေးကူညီလိုတဲ့မိတ်ဆွေတွေအားလုံးကိုလည်းကျေးဇူးတဲ့အကြောင်းပြောဆိုခဲ့တာပါ။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလုံညွေးကစ်ကန်တွေကိုစီးနေတိုက်ခိုက်တဲ့ AIC ဆွေရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလုံညွေးတပ်ဖွဲ့တွေကလူခွေရေးချုပ်ပေါင်းမှုတွေရှိတယ်ဆိုပြီးအမေရိကန်နဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကဝေဖန်ပြစ်တင်ထားပြီးကျွလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေသလိုလူခွေရေးချုပ်ပေါင်းမှုတွေမရှိကြောင်းလည်းတုံ့ပြန်ထားပါတယ်။ဒုသမရပန့်စ်ကတော့မြန်မာနိုင်ငံကလူခွေရေးအခြေအနေနဲ့ပတ်သက်လို့ပြောဆိုရမှာရခိုင်ပြည်နယ်ကလူခွေရေးချုပ်ပေါင်းမှုနဲ့ပတ်သက်တဲ့သတင်းတွေကိုလိုက်လံစုံစမ်းရင်းဖတ်ဆီးခံခဲ့ရတဲ့ writer သတင်းတောင်နှစ်ယောက်ကိုအရေးယူအပြစ်ပေးခဲ့တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စိတ်နှောက်ရှက်ဖြစ်ရတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံကဒီ Ranger ဒုက္ခသည် 2200 ကျော်ကိုပြန်ပို့ဖို့အသင့်ဖြစ်နေပြီလို့ Bangladesh အစိုးရရဲ့ဒုက္ခသည်ပြန်ပို့ရေးမင်းကြီးကဆိုလိုက်ပါတယ်။ Bangladesh အစိုးရရဲ့ဒုက္ခသည်နေရပ်ပြန်ပို့ရေးကော်မရှင်နာမင်းကြီးအဘူခလမ်ကလက်ဖြန့်တောက်ကြနေမှာဒီဒုက္ခသည်မိသားစု30ကို Caucasus Bazaar နားက Gandrum နေဆက်ကနေတဆင့်မြန်မာဘက်ကိုလွှဲပေးဖို့ရှိတယ်လို့ဒီနေ့ပြောလိုက်ပါတယ်။မြန်မာနိုင်ငံကနေမနစ်ကထွက်ပြေးလာတဲ့ဒုက္ခသည်ပေါင်း9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကကြက်ကြက်တက်တက်ဒုက္ခသည်စခန်းတွေမှာခိုးလုံလာခဲ့ရတာကနေအခုတော့သူတို့နေရာပြန်ပို့ရေးအတွက်ကုလသမဂ္ဂဒုက္ခသည်အေဂျင်စီကနေစစ်ဆေးမှုတွေလုပ်နေပြီလို့မင်းကြီးခလန်ကဆက်ပြောခဲ့ပါတယ်။အခုလိုကုလသမဂ္ဂကနေဂျာဝင်ကူညီပေးနေတဲ့ဒုက္ခသည်ပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရအတင်းကျပ်မဟုတ်ပဲကုသဘောဆန္ဒနဲ့ကိုနေရာပြောင်းခြင်းသူတွေကသာပြန်ပို့ပေးမှာဖြစ်ပါတယ်။အခုလိုအချိန်မှာပဲစင်ကာပူမှာကျင်းပနေတဲ့အာဆီယံ၈တောင်အရှာနိုင်ငံများအသင်းထိပ်သီးဆွေးနွေးပွဲမှာတော့ဒီရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးခဲ့ရမှုအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလည်းကမ္ဘာကောင်းဆောင်တွေကအပြင်းထန်ဝိုင်းဝေးပန်နေကြပါတယ်။မြန်မာဆိုရဘက်ကတော့ဒီရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုတရားဝင်အသိအမှတ်ပြုထားခြင်းမရှိပါဘူးခင်ဗျာ
အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးဆုံးဖြစ်ခဲ့တဲ့တော်မီလောင်ကျွမ်းမှုမှာတည်ဆုံးသူတွေရဲ့အလောင်းတွေကိုရှာဖွေဖို့အနေနဲ့ထပ်မံတွေ့ရှိခဲ့တဲ့အတွက်တည်ဆုံးသူရေအတွက်စုစုပေါင်းအခုဆိုရင်48ယောက်တည်ရှိသွားပါပြီ။လူရေ 28,000 ရှိပြီးရပိုင်တွင်မီးလောင်ကျွမ်းမှုကြောင့်အင်ဂျင်9000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးတစ်ဝိုက်မှာတော့ရှာဖွေဖွဲ့တွေကအနံခံခွေးတွေ DNA မျိုးဗီဇာစစ်ဆေးမှုတွေနဲ့ရှာဖွေနေကြတာပါ။ပျောက်ဆုံးနေသူအရေအတွက်ကတော့200ကျော်တည်ရှိနေပါတယ်။မြို့ရဲ့မြောက်ဘက်နဲ့အရှိဘက်မှာတော်မီဆက်လက်လောင်ကျွမ်းနေဆက်ဖြစ်ပြီးအရေးပေါ်ဝန်ထမ်းတွေလည်းရှာဖွေလုပ်ငန်းတွေဆက်လုပ်နေကြတာပါ။မနေ့ကထပ်မံရှာဖွေတွေ့ရှိတဲ့အလောင်း6လောင်းဟာနေနေမှာတွေ့ခဲ့တာဖြစ်တဲ့ကြောင်းလဲဒေသခံရဲတပ်ဖွဲ့ကပြောပါရယ်။အနာမဏီကဘေးလွယပြောင်းရွှေ့ဖို့အတက်နိုင်ဆုံးသတိပေးထားခဲ့တဲ့အကြောင်းနဲ့လက်ရှိမီးဘေးအန္တရာယ်ကိုဖြေရှင်းပြီးနောက်ပိုင်းမှာတော့ရှေ့အနာဂတ်အတွက်သင်ခန်းစာယူနိုင်စရာတွေကိုလေ့လာသွားမှာဖြစ်တဲ့ကြောင်းလဲပြောဆိုခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်ဟာတော်မီလောင်ကျွမ်းမှုနဲ့နှစ်ဆင်ကျော်ဝါးလေးရှိပြီးအထူးသဖြင့်ပုံနွေး6တွေ့ပြီးလေတိုက်တဲ့အခြေမျိုးမှာပုံမူမီးကူးဆက်ပြန့်နှံ့လေးရှိတတ်ပါတယ်။တော်မီလောင်ကျွမ်းမှုကိုငြိမ်းသက်နိုင်မှုမိသားသမားထောင်နဲ့ချီကျိုးပန်းနေကြပြီးမနေ့နောက်ပိုင်းအထိကတော့မီးလောင်ကျွမ်းမှုရဲ့35ရာခိုင်နှုန်းလောက်ကိုထိန်းချုပ်နိုင်ခဲ့တာပါ။မီးလောင်မှုဖြစ်ပွားတဲ့အကြောင်းရင်းကိုတော့စုံစမ်းနေဆဲဖြစ်ပါတယ်
။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေအနေနဲ့ဥရောပသမဂ္ဂကနေနှုတ်ထွက်ရေးသဘောတူချက်မူချမ်းအတွက်သူမရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ကနေအတည်ပြုပေးချက်ရဖို့လုံမနေတဲ့မှာစိန်ခေါ်မှုတွေလည်းရှိနေပါတယ်။EU ဥရောပသမဂ္ဂနဲ့ပြည်ထောင်စုကြားအချိန်ကြာကြီးယူပြီးညှိနှိုင်းလာခဲ့ပြီးမှမနေ့ကတော့ဒီမူကျန်းသဘောတူချက်ကိုရလိုက်ပေမဲ့အသေးစိတ်ကိုတော့လူသိရှင်ကြားထုတ်ပြောခြင်းမရှိသေးပါဘူး။ဝန်ကြီးချုပ်အမေအနေနဲ့ဒီသဘောတူချက်မူကျန်းပေါ်ပြည်ထောင်စုအခြေခံဝန်ကြီးတွေရဲ့ထောက်ခံမှုရဖို့စီရင်နေရပြီးအဲ့ဒီသဘောတူညီချက်ရပြီးနောက်ပိုင်းမှာလည်းပြည်ထောင်စုလွှတ်တော်ရဲ့အတည်ပြုပေးမှုကိုတောင်းခံရအောင်ပါပါ။ဒါပေမဲ့ပြည်ထောင်စုလွှတ်တော်ထဲမှာဥရောပသမဂ္ဂကနေခွဲထွက်လို့တဲ့အမှတ်တွေနဲ့မခွဲထွက်ပဲဆက်နေလို့တဲ့အမှတ်တွေပြင်းပြင်းထန်ထန်ကွဲပြားနေကြတာကြောင့်လွှတ်တော်ရဲ့သဘောတူညီချက်ရဖို့ကမလွယ်လှပါဘူး။ဝန်ကြီးချုပ်အမေအနေနဲ့ကတော့ဥရောပသမဂ္ဂကနေရှင်းနှစ်2019မတ်လ19ရက်မှာတရားဝင်နှုတ်ထွက်နိုင်တဲ့အခါကြာရင်တောင်မှဥရောပသမဂ္ဂနဲ့နီးကပ်တဲ့ဆက်ဆံရေးတက်နိုင်သမျှဆက်ထိန်ထားဖို့အဆိုပြုထားပါတယ်။ဒီ EU ကနေနှုတ်ထွက်မှုမှာအဓိကပြဿနာဖြစ်နေတာတစ်ခုကတော့ဗြိတိန်ရဲ့အင်းလီချင်းအိုင်ယာလန်နဲ့ဆက်မှာလက်ရှိလူတွေနဲ့ကုန်ပစ္စည်းတွေလွတ်လွတ်လပ်လပ်သွားလာခွင့်ရနေတဲ့ပေါ်စီမင်းစည်းကမ်းသစ်တွေထုတ်ပြန်ရဖို့ရှိနေတာဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် EU American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံတွင်းညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်နဲ့အပြစ်ခတ်ရစဲခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့နှုတ်ထွက်တဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးအဗစ်တိုလီဘာမန်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဤချင်းနိုင်ငံကဂျာဝင်စစ်ဆင်မှုအရဂါဇာဒေသမှာအုပ်ချုပ်နေတဲ့ဟာမတ်အဖွဲ့နဲ့အပြစ်ခတ်ရစဲခဲ့တဲ့အပေါ်ဆန့်ကျင်ဝေဖန်နေကြပြီးစစ်သွေးကြွတွေကိုအစ္စရေးတပ်ဖွဲ့တွေနဲ့ပုံမှုပြီးပြင်းပြင်းထန်ထန်တုံ့ပြန်မှုလိုလားနေကြတဲ့အစိုးရဖွဲ့ဝင်တွေထဲမှာကာကွယ်ရေးဝန်ကြီးလည်းတူပါဝင်ဖြစ်ပါတယ်။သဘောတူညီချက်ဟာအကြမ်းဖက်ဝါဒကိုအညံ့ခံရရောက်တဲ့လုပ်ရဖြစ်တခုဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟုကတော့ဒီနေ့အစောပိုင်းမှာပဲသဘောတူညီချက်ပေါ်ကာကွယ်ပြောဆိုထားပါတယ်ရန်သူဘက်ကအပြစ်ခတ်ရစဲဖို့တောင်းပန်ခဲ့တာဖြစ်ပြီးဘာကြောင့်လုပ်ရလဲဆိုတာကိုလည်းသူတို့ဘက်ကအတိဆုံးဖြစ်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့တာပါဝန်ကြီးချုပ်ရဲ့အစိုးရဖော်ဝင်တချို့နဲ့အစ္စရေးလူထုကြားမှာတော့အပြစ်ခတ်ရစဲလိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေတာပါဂါဇာဒေသမှာရှိတဲ့ဟာမတ်စစ်သွေးကြွတွေဘက်ကရော့ကက်တုံးနဲ့မော်တာအလုံးပေါင်း460လောက်အစ္စရေးနိုင်ငံနဲ့ပစ်ခတ်ခဲ့ရကအစ္စရေးဘက်ကလည်းဂါဇာမှာရှိတဲ့ပစ်မှတ်160ကိုလေကြောင်းကနေလက်တုံပြန်တက်ခတ်ခဲ့တာဖြစ်ပါတယ်။အပြန်အလှန်တက်ခတ်မှုတွေအတွင်းပါလက်စတိုင်းစစ်သွေးကြွ9ဦးနဲ့လူ2ဦးသေဆုံးပြီးစစ်သွေးကြွတွေရဲ့ရော့ကက်နဲ့ပစ်ခတ်မှုကြောင့်အစ္စရေးနိုင်ငံသား2သေဆုံးပြီး3ဦးဒဏ်ရာခဲ့တာပါ။တက်ခတ်မှုတွေနောက်ပိုင်းဂါဇာဒေသမှာတနင်္ဂနွေနေ့ကအစ္စရေးကစီးနှစ်တက်ခတ်ရမှာမောင်းမင်းမြင်ဖြစ်ခဲ့ရပြီးအစ္စရေးအရာရှိ2ဦးနဲ့ပါလက်စတိုင်း9ယောက်လည်းသေဆုံးခဲ့ပါတယ်။ရှိလဲပိုင်းဒေသဆိုင်ရာကုလသမဂ္ဂထူးခိုးဆဲနီကိုလေမလာတီနော့ဖ်ကတော့သက်ဆိုင်သူတွေအားလုံးထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့နဲ့အကြမ်းဖက်မှုတန်တရားနဲ့မကြုံရအောင်ကြိုးပမ်းကြဖို့လည်းတိုက်တွန်းထားပါတယ်
။မက္ကဆီကိုနိုင်ငံနဲ့အမေရိကန်နယ်စပ်လုံခြုံရေးအဖွဲ့တွေကိုအားဖြည့်တဲ့အနေနဲ့စစ်တပ်ဖွဲ့ဝင်ထောင်နဲ့ချီဆစ်လွတ်ထားတဲ့မက္ကဆီကိုနဲ့နယ်စပ်ဒေသကိုအမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ဒီနေ့လာရောက်ဖို့ရှိနေပါတယ်။လက်တင်အမေရိကန်နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်ခုလုံဖို့လာနေကြတဲ့လူကြီးပါတဲ့ကားရန်ကြီးတွေကိုဟန်တားနိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့လုံခြုံရေးတွင်းမြင့်ဆောင်ရွက်မှုတစ်စိတ်တစ်ပိုင်းအနေနဲ့ဝန်ကြီးမက်တစ်ရဲ့အခုခီးစဉ်မတိုင်ခင်လေးမှာပဲစစ်တပ်နဲ့နေဆက်လုံခြုံရေးရဲတပ်ဖွဲ့တွေကနေဆက်တလျှောက်တန်ဆူးကျိုးတွေတက်ဆင်ထားခဲ့ပါတယ်။နေဆက်လုံခြုံရေးတပ်ဖွဲ့တွေကိုအထောက်အကူ ပေးဖို့အတွက်ဆေလွတ်ထားတဲ့ဒီစစ်တပ်ဖွဲ့တွေအနေနဲ့နေဆက်ဖြတ်ကျော်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးရလို့မျိုးဥပဒေစမွေးရဲရရှိတဲ့လုပ်ငန်းတွေမှာဓာတ်ရိုက်ပါဝင်ဆောင်ရွက်တာမျိုးကိုတော့ဥပဒေအရတားမြစ်ထားပါတယ်။နေဆက်လုံခြုံရေးတာဝန်ယူရတဲ့အမိမေလုံခြုံရေးဝန်ကြီးကတ်စတန်နီလ်ဆန်ကိုသမ္မတထရမ့်ကယာရုကနဲ့ဖယ်ရှားဖို့စဉ်းစားနေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေချိန်မှာပဲအခုကာကွယ်ရေးဝန်ကြီးမက်တစ်ဆက်ခီးစဉ်ဖြစ်လာခဲ့တာပါခင်ဗျာ။
ဒီလင်ငန်းငယ်မှာဝန်ကြီးချုပ်မဟင်ဒာရာဂျပက္စာပေါ်ယုံကြည်မရှိအဆိုကိုဒီနေ့ပဲလွတ်တော်မှာမဲခွဲဆုံးဖြတ်တည်ပြလိုက်တဲ့အတွက်နိုင်ငံရေးအကြက်တွေလည်းပုံမှန်နဲ့ရှိုင်းလာနေပါတယ်အဆိုကိုမဆွေးနွေးခင်ဝန်ကြီးချုပ်ကိုထောက်ခံသူတွေလွတ်တော်ထဲမှာဆန္ဒပြခဲ့ကြပြီးနောက်မှာပဲလွတ်တော်ဥက္ကဋ္ဌခါရူဂျာဆူရီယာကမဲခွဲဖို့စီစဉ်ခဲ့တာပါအဆိုကိုကန့်ကွက်နိုင်မဲ့အလုံလောက်မရနိုင်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကပြီးခဲ့တဲ့သတင်းပတ်တင်ပါခဲ့ကပြောဆိုထားတဲ့အတွက်လွတ်တော်ရဲ့ဆုံးဖြတ်ချက်ကတော့ကျူတီနစ်မီတာဖြစ်နေပါတယ်ဒေလင်ကသမရမန်ထရီပါလာစရီစနာကသူ့ကိုလုံချံမှုချန်စီမှုမှာအစိုးရဖွဲ့ဝင်ကြီးတူပါဝင်ပတ်သက်နေတဲ့အကြောင်းပြောဆိုပြီးပြီးခဲ့တဲ့အော်တိုဘာလ26ရက်နေ့မှာပဲဝင်ကြီးချုပ်တာဝန်ယူထားတဲ့ရန်နီဝကာမန်စင်ဟာဟဲကိုယာရုကဖယ်ရှားရကနေနိုင်ငံရေးပြဿနာတွေနဲ့စတင်ကြုံခဲ့ရတာပါယာရုဖြုတ်ကနေဖြုတ်လိုက်တဲ့ဝင်ကြီးချုပ်နေရာမှာတော့တချင်းကသမရဟောင်းအဖြစ်နဲ့တိုင်းပြည်ကိုခက်ချင်းချင်းအုပ်ချုပ်ခဲ့ပြီးတဲ့ရချာပက္ဆာနဲ့အစားထိုးခဲ့ပြီးနောက်တစ်ရက်မှာပဲလွတ်တော်ကိုလည်းသမရကဆိုင်းငံ့ထားခဲ့ပါတယ်ဒါပေမဲ့လည်းနိုင်ငံတကာရဲ့ PR တွေကမှသမရကလွတ်တော်ကိုတင်းလာနေမှာပဲပြန်လည်ခေါ်ယူခဲ့ရတာပါဒါပေမဲ့လည်းဝင်ကြီးချုပ်အနေနဲ့အယုံကြည်မရှိဆိုတဲ့ယာရုကဖယ်ရှားခံရဖို့တေချာသလောက်ဖြစ်လာချိန်မှာတော့သမရကလွတ်တော်ကိုဖြစ်သိမ်းပြီးကြားပြတ်ယူကောက်ပွဲတွေကျင်းပဖို့လည်းကြေညာခဲ့ပါတယ်ဒါပေမဲ့လည်းတရားဝင်ချုပ်ကသမရရဲ့အမိန့်ကိုမနေ့တုန်းကပဲတရားဝင်ပယ်ဖြတ်ခဲ့တာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတွင်းသက်တမ်းဝဲရေကောက်ပွဲတွေမှာမေးရီထွက်တာကြန့်ကြာနေမှုအတွက်ရုရှားကိုဝိုင်းအပြစ်ပုံချကြဖို့ပြောခဲ့တာကရုရှားအတွက်အမျက်ထွက်စေလိမ့်မယ်လို့အမေရိကန်ထောက်လှမ်းရေးတချို့ကဆိုရင်းနေပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးမှုနှစ်တရာပြည့်ခန္ဓာကိုတတ်ဖို့တောက်ချနေကပြင်သစ်ကိုသွားလေရင်ဘော်ကနေသမ္မတထရမ့်ကအခုလိုအင်တာနက် Twitter ကနေရိုက်ပြောလိုက်တာကအင်ပြီးတော့မှသာမန်ဖြစ်နေကြပေမဲ့ထောက်လင်းရာရှိတချို့ကတော့ရုရှားရဲ့အမေရိကန်ရွေးကောက်ပွဲတွင်ဆွတ်ဖက်တဲ့ကစားကွက်ထဲပိုဝင်သွားလိမ့်မယ်လို့သတိပေးနေကြပါတယ်။သမ္မတထရမ့်က Twitter ကနေပြောခဲ့ရမှာအမေရိကန်တပ်တန်းဝဲရွေးကောက်ပွဲတွေအင်္ဂါနေ့တည်းကကျင်းပခဲ့ပေမဲ့အခုချိန်ထိဖလိုရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေမှာမဲတွေကိုရှာဖွေရေတက်နေရဆဲဖြစ်တာမို့ဒီရုရှားလက်ချက်အတွက်သမ္မတပူတင်စီကိုတောင်းပန်ခံရလိမ့်မယ်လို့ပြောခဲ့ပါတယ်။ရုရှားအင်တာနက်လိမ္မာကွန်ရက်တွေမှာလည်းအမေရိကန်တပ်တန်းဝဲရွေးကောက်ပွဲအတွင်းဒီပြည်နယ်တစ်ခုမှာမဲပြန်ရေးတွေ့နေရတဲ့ပြဿနာကိုထုတ်ဖော်ရေးသားနေချိန်မှာအမေရိကန်ဝိုင်းထောင်လင်းလာရီဖက်ဖီယာကသမ္မတထရမ့်အနေနဲ့တည်ရနေပဲဖြစ်ဖြစ်မတည်လို့ပဲဖြစ်ဖြစ်ရုရှားအကွက်ထဲကောင်းကောင်းဝင်သွားခဲ့ပြီလို့ဝေဖန်လိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of Americaဟုတ်တယ်ဟိုနေ့ညနေပိုင်းနှောင်းဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်နေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်တွေကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနှာစင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ American ဒုတိယသမ္မတ Mike Pence တို့ဒီကနေ့စင်ကာပူမှာတွေ့ဆုံဆွေးနွေးမှုအတွင်းရိုဟင်ဂျာအရေးဖမ်းဆီးခံသတင်းတောက်တွေအရေးကိုအလေးထားဆွေးနွေးကြပါတယ်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတဲ့ကိစ္စဟာလူညုံရေးတာဝန်ရှိသူတွေရဲ့အကြမ်းဖက်မှုကြောင့်ဆိုတာကတော့ညှင်းလို့မရတဲ့အချက်ဖြစ်တယ်လို့ American ဒုတိယသမ္မတ Mike Pence ဝေဖန်တဲ့အပေါ်မှာလဲဒေါအောင်ဆန်းစုကြည်ဘက်ကပြန်လည်တုံ့ပြန်ပြောဆိုသွားပါတယ်။မတ်တင်ငင်ထိုက်ကအစူးစီးတင်ပြပေးထားပါတယ်ရှင်။
စင်ကာပူမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်း ASEAN အစည်းအဝေးတွေအတွင်း American ဒုတိယသမ္မတ Mike Pence နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့တီးသန့်တွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအမေရိကန်ဒုတိယသမ္မတ Mike Pence ကအလေးထားပြီးဆွေးနွေးပါတယ
်။ I'm also very anxious to hear about the progress that's being made regarding the Rohingya
ရိုဟင်ဂျာရေးဖြစ်ထုံးမှုနဲ့ပတ်သက်ပြီးတော့သိရဖို့ဆရာထက်တန်နေရတယ်။ဒီပြည်ပခါကြောင့်တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကြားမှာစိုးရိမ်ပူပန်ကြရပါတယ်။စစ်တပ်နဲ့ရဲရွာလုံခြုံရေးတွေရဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရိုဟင်ဂျာ9,000ထွက်သွားရတယ်ဆိုတာကငြင်းပွားစရာမရှိပါဘူး
။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့ဒါအပြင်ရိုဟင်ဂျာတွေဆန္ဒအလျောက်ဌာနပြန်နိုင်ရေးမြန်မာစိုးရရဲ့အစည်းအဝေးရိုဟင်ဂျာပြည်ပေါ်အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းမဲ့ကော်မရှင်တို့ဘက်ကဆောင်ရွက်ချက်တွေကိုလည်းသိရှိလိုတယ်လို့အမေရိကန်ဒုတိယသမ္မတကပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကိုစားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့ဒုတိယသမ္မတမိုက်ပင်စ်က ဒေါအောင်ဆန်းစုကြည်ရဲ့ကံလန့်ချက်နဲ့အခုလိုတည်ထောင်တွေးဆတာလို့လည်းပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘက်ကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာကိုတခြားသူတွေထက်ပိုပြီးတော့နားလည်တယ်ဆိုပြီးတုံ့ပြန်ပါတယ်။ဒါပေမဲ့မိဖက်တွေဘက်ကထောက်ပံ့ကူညီပေးဖို့ကိုလည်းတိုက်တွန်းသွားပါတယ်
။ So it's good to get together and to discuss issues in which we're both interested. Of course people have different points of view.
နှစ်ဖက်ဆဲဝင်စားတဲ့အကြောင်းအရာတွေကိုအတူထိုင်ပြီးဆွေးနွေးကြမယ်ဆိုတာကအမြဲတမ်းကောင်းပါတယ်။လူတွေမှာအမြင်မတူတာတွေရှိပါတယ်။ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်အယူအဆတွေဖလှယ်ပြီးတော့တယောက်နဲ့တယောက်နားလည်ဖို့ကြိုးစားကြရမှာပါ။ကျမတို့အနေနဲ့ပြောနိုင်တာကတော့ကိုယ့်နိုင်ငံရဲ့ပြဿနာကိုတခြားနိုင်ငံတွေထက်ကျမတို့ပိုသိတယ်ဆိုတာပါပဲ။ရှင်းဘက်ကလည်းကိုယ့်နိုင်ငံအကြောင်းသူများထက်ပိုသိတယ်လို့အလားတူပြောမှသိကြပါရစေ။ဒါကြောင့်ကျမတို့အနေနဲ့ဘာတွေဖြစ်ပျက်နေတယ်လဲဆိုတာနဲ့အခြေအနေဘယ်လိုရှိတယ်လဲဆိုတဲ့အပေါ်ရှင်းပြဖို့ပို့ပြီးတော့တင့်တော်ကောင်းမွန်ပါတယ်။ဒါပြင်ကျမတို့နိုင်ငံကိုလူတိုင်းအတွက်ဘေးကင်းလုံခြုံပြီးတော့တိုးတက်ကြီးပွားတဲ့နေရာတစ်ခုဖြစ်လာစေရေးကြိုးပမ်းတဲ့နေရာမှာကူညီထောက်ပံ့ပေးဖို့မိတ်ဆွေအားလုံးကိုလည်းကြိုးဆိုပါတယ်
။ဖန်စီထောင်ချခံထားတဲ့ Writers သတင်းတောင်နှုတ်ဦးအရေးနဲ့ပတ်သက်ပြီးလဲအမေရိကန်ဒုတိယသမ္မတ Mike Pence ကဆွေးနွေးပါတယ်
။ Let me also say that in America we believe in
အမေရိကန်အနေနဲ့လွတ်လပ်ပြီးတော့မိခိုကင်းတဲ့မီဒီယာတွေပါဝင်ကျွန်တော်တို့ရဲ့ဒီမိုကရေစီအလေးထားတွေယူဆတွေကိုယုံကြည်ကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကသတင်းတော်နှစ်ဦးဖမ်းဆီးပြီးတော့ထောင်ချလိုက်တဲ့ကိစ္စအပေါ်မှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေစိတ်အနှောက်အယှက်ဖြစ်ရပါတယ်။အဲဒါကြောင့်ကျွန်တော်အနေနဲ့လွတ်လပ်ပြီးတော့မိခိုကင်းတဲ့သတင်းမီဒီယာအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးလိုပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပြီးတဲ့နောက်တစ်နှစ်ကျော်ကြာကာလအတွင်းပထမဆုံးအချိန်ဌာနေပြန်ရေးလုပ်ငန်းစဉ်ကိုမနေ့ဖြန်မှာစတင်မဲ့အချိန်မှာပဲမြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားဆွေးနွေးပွဲထွက်ပေါ်လာတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူးဒါပေမဲ့မြန်မာနိုင်ငံထဲမှာနေထိုင်သူတွေမှန်ရင်ပြန်ပြီးလက်ခံမယ်လို့ပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုဘက်ကတော့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုကျူးလွန်သူတွေဆိုတဲ့ဆွတ်ဆွဲချက်နဲ့မြန်မာစစ်တပ်အရာရှိတချို့ကိုဒဏ်ခတ်ပိတ်ဆို့ထားပါတယ်ရှင်
။မတ်သိငိထိုင်းစူးစီးတင်ပြပေးထားတာပါ။အခုတစ်ဆက်ထဲမှာပဲနာဆင်ရမယ့်သတင်းလွှာမှာတော့အာရှထိပ်သီးညီလာခံတက်ရောက်ဖို့စင်ကာပူနိုင်ငံကိုရောက်ရှိနေတဲ့ American Dude သမ္မတ Mike Pence ကသမ္မတ Trump အစိုးရအနေနဲ့ Indo-Pacific ဒေသနဲ့လွတ်လပ်စွာတကားဖွင့်ဆက်ဆံတဲ့မူဝါဒကိုဆက်လက်ကျင့်သုံးဖို့တန်ိဋ္ဌန်ချထားတဲ့အကြောင်းမိမောင်းထိုးပြမှာဖြစ်ပါတယ်။အာရှဒေသတွင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုတိုးလာတာကိုတံပြန်ဖို့ဒုသမ္မတ Mike Pence ကအမေရိကန်အနေနဲ့ရေရာတဲ့ဘယ်လိုကမ်းလှမ်းချက်တည်ဆောင်လာမလဲဆိုတာအာရှခေါင်းဆောင်တွေကအနီးကပ်စောင့်ကြည့်နေကြပါတယ်။ VOA အင်ဖြူတော်သတင်းတောက် Pasti Wida Kuswara ကစင်ကာပူကနေသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ကောင်းပါပြီရှင်။ American ASEAN နဲ့အရှေ့အာရှထိပ်သီးညီလာခံတွေတက်ရောက်ဖို့စင်ကာပူနိုင်ငံကိုရောက်ရှိလာတဲ့ဒုသမ္မတ Mike Pence ဟာစင်ကာပူကိုမလာခင်ဂျပန်နိုင်ငံခရီးစဉ်မှာအမေရိကန်ရဲ့အာရှဒေသအပေါ်ရပ်တည်တဲ့မူဝါဒကိုမိမောင်းထိုးပြမှာဖြစ်တယ်လို့အခုလို့ပြောပါတယ
်
တမိုင်းကြောင်းအရဂျပန်နဲ့အမေရိကန်မဟာမိတ်ဆက်ဆံရေးဟာအင်ဒိုပစိဖိတ်ဒေသညီညွတ်ရေးနဲ့တာယာဝါပြောရေးရဲ့အခြေခံအုတ်မြစ်ဖြစ်ပါတယ်ဒါကြောင့်မလို့သမရကကျွန်တော်ကိုသူ့ရဲ့ကိုယ်စားအာဆီယံနဲ့အေးပက်ညီလာခံတက်ရောက်ဖို့ညွှန်ကြားတော့ကဂျပန်နိုင်ငံကိုပထမဆုံးလာရောက်ဖို့စီစဉ်ခဲ့တာဟာမှန်ကန်တဲ့ခြေလှမ်းဆိုတာသိပြီးသားဖြစ်ပါတယ
်။အရှိတောင်အာရှကဖွံ့ဖြိုးဆဲနိုင်ငံတွေကတော့အခြေခံအဆောက်အအုံယင်းနှိမ့်မြုပ်နှံမှုတွေလိုအပ်နေတဲ့အတွက် American ဒုသမရကဘာတွေများကမ်းလှမ်းမလဲဆိုတာကိုစိတ်ဝင်စားစောင့်ကြည့်နေကြတယ်လို့အရှိတောင်အာရှရေးရာကျွမ်းကျင်သူ Angela Massini ကပြောပါတယ်။
There's been the US Japan Australia initiative on infrastructure. There's been a US Japan India infrastructure.
American Japan and Australia. Now American Japan and India တို့ပူးပေါင်းပြီးတော့အခြေခံအဆောက်အအုံစီမံကိန်းတွေရှိပြီးသားဖြစ်ပေမဲ့ဒေတာရင်းကိုဝင်လာတဲ့ယင်းနှိမ့်မြုပ်နှံငွေပမာဏကတိတ်မများလာပါဘူး။တရုတ်ရဲ့ခေတ်သစ်ပိုလမ်းမကြီးလို့ဆိုရဲ BRI ရန်ဝန်းတစ်ခုလမ်းတစ်ခုစီမံကိန်းကနေဝင်လာမဲ့ယင်းနှိမ့်မြုပ်နှံမှုပမာဏကတော့တိတိတသာပိုများတာကိုတွေ့ရပါတယ်။
တရုတ်ရဲ့ခေတ်သစ်ပိုလမ်းမကြီးစီမံကိန်းအတွက်ဒေါ်လာတန်ပေါင်း3000ချီယင်းနှိမ့်မြုပ်နှံမဲ့မဟာဗျူဟာအနေနဲ့အာရှဒေသအတွင်းအခြေခံအဆောက်အအုံစီမံကိန်းတွေအတွက်ရန်ပုံငွေတွေအမြောက်အများမတည်ပေးထားပြီးဖြစ်တယ်လို့နိုင်ငံတကာမဟာဗျူဟာသိပ္ပံရဲ့ဖွံ့ဖြိုးမှုကြွမ်းကျင်သူဒန်နီယယ်ရန်ဒေးကပြောပါတယ်
The One Belt One Road initiative is a fabulous idea. I just hate the fact.
တရုတ်ရဲ့ရဝင်းတစ်ခုလမ်းတစ်ခုစီမံကိန်းကတိတ်ကောင်းတဲ့အကြံစီလို့ပြောရမှာပါ။ဒီလောက်ဆွဲဆောင်မှုကောင်းတဲ့အစီအစဉ်ကိုတရုတ်ကဥဆောင်နေဆိုတာကိုတော့ကျွန်တော်မကြိုက်ပါဘူး။အမှန်ကတော့အမေရိကန်အနေနဲ့ကိုယ်ပိုင်အမြင်အယူအဆနဲ့ဒီထက်ပိုကြီးမားတဲ့စီမံကိန်းတစ်ခုကိုဥဆောင်ဖို့လိုအပ်နေတာပါ။
ဖွံ့ဖြိုးဆဲနိုင်ငံတွေမှာပုဂ္ဂလိကယင်းနှိမ့်ညံ့မှုတွေအကောင့်ထဲပေါ်နိုင်အောင်ဒေါ်လာတန်း60ဘီလီယံသုံးဆွဲမဲ့အေဂျင်စီအသစ်တစ်ခုဖွဲ့စည်းမဲ့အစီအစဉ်တစ်ရပ်ကိုဒုသမရမိုက်ပင့်စ်ကမိမောင်ထိုးပြလိုက်မယ်လို့ခန့်မှန်းနေကြပါတယ်ဒီအစီအစဉ်ဟာတရုတ်ရဲ့ရပ်ဝင်းတစ်ခုလမ်းတစ်ခုစီမံကိန်းတဲ့ပိုကောင်းတဲ့ကမ်းလှမ်းချက်ဖြစ်တဲ့ဆိုတာကိုမိုက်ပင့်စ်အနေနဲ့စူးစမ်းပြီးရှင်းပြပွဲရှိပါတယ်တရုတ်နိုင်ငံကအာရှနိုင်ငံတွေအကျွေးဝင်တုပ်ပြီးအောင်လုပ်နေတယ်လို့လဲမိုက်ပင့်စ်ကဝေဖန်နေတာပါတရုတ်ကတော့တန်ကင်းတမန်ကင်းအရာအကျွေးတန်တရားကရုံမထွက်နိုင်အောင်လုပ်နေတယ်ဆိုတဲ့ဒီလိုဝေဖန်ဆွဆွဲတာကိုညှင့်ပယ်လိုက်ပြီးအခြေခံအဆောက်အအုံတွေလိုအပ်နေတဲ့နိုင်ငံတွေကိုအကူအညီပေးဖို့အတွက်ချင်းငွေတွေအစင်းသင့်ရှိတယ်လို့လဲဆိုပါတယ်အမေရိကန်အနေနဲ့တရုတ်ကိုတံပြန်နိုင်ဖို့ဆိုရင်ယင်းနှိမ့်ညံ့မှုတွေကိုလိုတဲ့အချိန်မှာအစင်းသင့်ရှိရဆိုတာကိုပြသနိုင်ဖို့လိုတယ်လို့အကဲခတ်ပုဂ္ဂိုလ်အန်ဂျယ်လာမာစီနီကသုံးသပ်ပါတယ
် Clearly a lot of these countries want to move as quickly as possible
ဒီအရှနိုင်ငံတွေအတော်များများကယင်းနှိမ့်ညံ့မှုတွေကိုအဖြစ်နိုင်ဆုံးအမြန်ဆုံးလိုချင်ကြတာပါအမေရိကန်အနေနဲ့ယင်းနှိမ့်ညံ့မှုတချို့ကိုဘယ်လိုရပ်တည်ပြီးတော့အမြန်ဆုံးအကောင့်ထဲဖော်နိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ
်အာရှဒေသတွင်းနိုင်ငံတွေကတော့တရုတ်နဲ့အမေရိကန်ကုန်သွယ်ကွန်အငင်းပွားမှုအပါအဝင်ကုန်သွယ်ရေးကိစ္စတွေကိုဘယ်လိုတုံ့ပြန်မလဲဆိုတာနဲ့မဟာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားဘယ်နိုင်ငံကိုရွေးချယ်ရမလဲဆိုတဲ့အခြေအနေမဆိုင်အောင်စောင့်ကြည့်နေကြပါတယ်အမေရိကန်ဒုသမ္မတမိုက်ပင့်စ်ဟာစင်ကာပူနိုင်ငံကနေ APEC ခေါ်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံတက်ရောက်ဖို့အတွက်ပပူဝါနယူဂီနီနိုင်ငံကိုခရီးဆက်มาဖြစ်ပါတယ်ဒုသမရမိုက်ပင့်စ်အနေနဲ့ APEC ထိပ်သီးညီလာခံမှာလဲသမရထရမ့်အစိုးရရဲ့အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်စွာတကဖွဲ့မူဝါဒမဟာဗျူဟာကိုရှင်းလင်းပြောကြားมาဖြစ်ပါတယ်ရှင
်ဒေါက်ခင်ဆိုဝင်းပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံမှာငင်းငိမ့်လုပ်ငန်းမတည်မကျဖြစ်နေခြင်းတိုင်းသားဒေသတွေမှာတိုက်ပွဲဆက်လက်ဖြစ်ပွားနေစေဖြစ်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်ကချင်ပြည်နယ်လိုင်စာမြို့မှာ6ရက်ကြာကျင်းပတဲ့ကချင်လူမှုစည်းဝေးပွဲအတွင်းနိုင်ငံမှာစစ်တပ်တခုရဲ့ထားရှိရေးကိုမူအရလက်ခံကြသလိုပင်လုံစာချုပ်ပေါ်အခြေခံတဲ့ Federal Democracy နိုင်ငံထူထောင်မယ်ဆိုရင်ခွဲထွက်ရေးခွဲမထွက်ရေးပြောနေစရာမလိုဘူးဆိုပြီးတော့သဘောထားကြပါတယ်။ဒီအတော့အတွင်းမှာပဲမြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေတာပါ။ဒီကြောင့် VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါကချင်ငင်းချမ်းရေးနဲ့နိုင်ငံရေးရှေ့လုံငန်းစဉ်အကြံပေးဖွဲ့ကနေဥဆောင်ပြီးတော့ဒုရယကျင်းမြောက်ကချင်မျိုးရာရေးမူဝါဒဆိုင်ရာလူထုတွေ့ဆုံဆွေးနွေးပွဲညီလာခံတွင်လက်ရှိနိုင်ငံရေးဆွေးနွေးပွဲတွေမှာသဘောထားကွဲပြားပြီးအသာစီးဖြစ်နေတဲ့ပြည်ထောင်စုကနေခွဲမထွက်ရေးနဲ့တခုတီတော်တတ်မတော်ထားရှိရေးကိစ္စကိုအသာပေးဆွေးနွေးခဲ့တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတော်မရန်စံတွယ်က VOA ကိုခုလိုပြောပါဗျာ။အတိ
အကျတော့တချို့ဟာရင်နိုင်ငံရေးမြင့်ချမ်းဆွေးနွေးပွဲအချက်အလက်ဆွေးနွေးဖြစ်တာကခွင့်ထွက်ရေးနဲ့အလုပ်စုကဒီစစ်တပ်တစ်ခုကထားရှိရေးနှစ်ခုပေါ့နော်။အချင်းတို့သူ့ရဲ့အနေနဲ့ဘယ်လိုပေါ်ထားရှိတယ်လဲပေါ့နော်။ဒီလိုရှိရင်ဒီ KIAKI ကိုအမြင့်လေအဟန်ပတ်တယ်မှာတို့ဒီလိုတွေရှိလာရဲ့အချင်းမှာဘယ်လိုဆိုင်ကြမလဲဆိုရဲ့ပုံမှာကျွန်တော်တို့ကဆွေးနွေးကြတာပါ။စစ်တပ်တစ်ခုထဲထားရှိရေးကမူအရတော့ဒီကျွန်တော်တို့ group ကိုဆွေးနွေးရဲ့ပုံမှာ Federal စစ်တပ်တစ်ခုထဲထားရှိရတော့ဒီရဲ့တဘောတဘောကအရရင်ဒီအရရင်လက်ခံတာအဲ့ဒါတစ်ခုပေါ့နောက်တစ်ခုကခွင့်ပြုရေးကကျမတို့အကုန်လုံးရဲ့တဘောချတာတော့ခွင့်ပြုရေးလို့ပြောနေအရှားပေါ့နော်ဒီလုံစာချုပ်ကတိပေးရတဲ့ဒီလုံစာချုပ်ပေါ်မှာအခြေခံတဲ့ Federal Democracy နိုင်ငံထူထောင်မှုဆိုရင်တော့ကျမတို့ကခွင့်ပြုရေးရဲ့မခွင့်ပြုရေးပြောဆောင်မှုဝန်ဆိုရတာတော့အကုန်လုံးအဲ့လိုဒီတဘောထားသေးရင်ရှိကြရပေါ့နော်
နိုဝင်ဘာလ10ရက်နေ့ကနေ13ရက်နေ့ထိ KIO ထိန်းချုပ်နယ်မြေလိုင်စံမြို့မှာကျင်းပခဲ့တဲ့အမျိုးသားရေးမူဝါဒဆိုင်ရာလူထုတွေ့ဆုံဆွေးနွေးပွဲမှာကချင်လူထုအခြေပြုအဖွဲ့အစည်းတွေဘာသာရေးသင်းဖွဲ့တွေအထူးဖိတ်ကြားထားတဲ့ကိုယ်စားလှယ်တွေစုစုပေါင်း900ကျော်တက်ရောက်ဆွေးနွေးခဲ့ကြပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကအစိုးရတပ်မတော်တိုင်းဒေသနဲ့ကန်ဖွဲ့စည်းခေါင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်ထောင်စုကနေခွဲမထွက်ရေးနဲ့တခုတီတော်တပ်မတော်သာချီကြီးကိစ္စတွေကိုတင်ပြလာတဲ့ပုံမှာတိုင်းဒေသနဲ့ကန်ဖွဲ့တွေကြားအမြင်မတူကွဲလွဲမှုတွေရှိလာခဲ့တာပါတောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA အနေနဲ့ကပြည်ထောင်စုကနေခွဲမထွက်ရေးဆိုတဲ့ချက်ဟာ NCA ပြည်ရစာချုပ်မှာမပါဝင်သလိုတခုတီတော်တပ်မတော်သာချီကြီးကိစ္စအတွက်တပ်မတော်နဲ့တည်ထောင်ဆွေးနွေးသွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ကရင်မြူရာစီယုံ KNU အနေနဲ့ကငင်းချရေးလုပ်ငန်းစဉ်တွေရဲ့တရားဝင်ဆွေးနွေးပွဲတွေမှာပါဝင်မှုကိုယာယီရပ်ဆိုင်းထားပြီးအလို့သဘောတွေ့ဆုံမှုလမ်းကြောင်းကနေတစဉ်ဆွေးနွေးဖြေရှားသွားမယ်လို့သဘောထားထုတ်ပြန်ခဲ့ပါတယ်ဒီလိုအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားငင်းချမ်းရေးလုပ်ငန်းစဉ်ပေါ်အမြင်ကွဲလဲနေချိန်မှာပဲ NCA ပြည်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါမနေ့ကညနေပိုင်းမှာအိန္ဒိယမြန်မာနယ်စပ်နီး ချင်းမြင့်နဲ့ပလန်ဝါမြို့နယ်ရွှေလိပ်ဝကျေးရွာမှာအေးအေးရခိုင်လက်နက်ကန်တပ်ဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးအေးပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်
။ဒီမှာစစ်တပ်ဘက်ကနေပြီးတော့ဒီခမ36ရဲ့ဒီခမ53ပေါ့သူတို့ပူးပေါင်းတပ်တွေကကျွန်တော်တို့ဒီရခိုင်တပ်တော်ခြေတုခတဲ့ဒေသကြီးကိုနော် position တိုက်ခိုက်လာတာဖြစ်တယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့တပ်တွေနဲ့ထိုက်တိုက်ကြည့်ပြီးတော့တိုက်ကြည့်ဖြစ်ကြတာ။ဟိုတိုက်ပွဲကတော့မနေ့50လောက်ကြာတယ်။တိုက်ပွဲအတွင်းမှာတော့ဒီဓမ္မတပ်မတော်ကတ္တာအကြဆုံးကတော့ရှိတယ်ဒဏ်ရာရတာလေးရှိတယ်။ကျွန်တော်တို့ဒီပုံစံပေါ်ကလည်းပဲရဲဘော်ပြောတာတိုင်းပြည်နဲ့ဒီမျိုးတွေအသက်ပြေးတော့တယ်ပေါ့။ဒါရရရတော့တည်
ရအလားတူရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နမခေါ်ကျေးရွာနဲ့နန်းလော့ကျေးရွာကမှမနေ့ကမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တပ်တွေတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံတရားကျော်နောင်ဦးကျေးရွာဘက်ကိုထွက်ပြေးခဲ့ရတယ်လို့နောင်ဦးကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ
်မြမစစ်တပ်နဲ့ဖြစ်တာကနန်းလော့နဲ့နမခေါ်ကျမှဗျဖြစ်တဲ့အချိန်ကဆလက်ရှင်ကမနေ့ခန့်ကြာကြဗျဒါနဲ့ရားလို့တော့တရားမှမဖြစ်ခဲ့ပါဘူးဗျနာမည်မနာတို့တနတ်တန်ကြားပြောသူတို့ကြောက်ပြောဒီလိုနောက်ရအောင်ရဖြစ်တာဒီလိုရလာတဲ့အချိန်ကဒီဥယျာဉ်ကြီးလေရတဲ့လုံးပြန်ပေါင်းထားတာနေရာနဲ့60တောင်ရှိက
ြဒီကနေ့မှာတိုက်ပွဲညင်သက်နေတဲ့အတွက်ဆစ်ဆောင်ရွာသားတွေနေရာရေးကိုပြန်လွှားချပြုလို့သူကဆိုပါတယ်မြောက်ပိုင်းရှမ်းပြည်တပ်ဖွဲ့ SSPP ရခိုင်တပ်မတော် AA တို့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးNCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့ AA ရခိုင်တပ်မတော် TNLA တန်းပလောင်တပ်ဖွဲ့ကိုကတပ်ဖွဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့နဲ့အစိုးရတပ်မတော်တို့ကြားစီးရီးပဋိပက္ခတွေဖြစ်ပွားနေစေအခြေအနေကြောင့်ငြိမ်းချမ်းရေးနဲ့အလှမ်းဝေးနေအောင်မယ်လို့လည်းနိုင်ငံရေးလှိလာစောင့်ကြည့်သူတွေကတုံ့တပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ထားတာပါရှင်အခုကျမတို့အသံလွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA News and TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်တွေမှာဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်မန္တလေးကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေဟာစင်ကြယ်ပြေးလို့ရတဲ့လောက်ရတစ်ခုမဟုတ်တဲ့အကြောင်းအမေရိကန်ဒုသမတမိုက်ပင်ဆာပြောလိုက်ပါတယ်ရှီတောင်ရှာနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံတက်ရောက်လာတဲ့အမေရိကန်ဒုသမတကဒီနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဝန်ဆက်စုကြီးနဲ့တီးဆန့်တွေ့ဆုံချိန်မှာအခုလိုပြောဆိုလိုက်တာပါတော်ဝန်ဆက်စုကြီးကတော့မတူညီတဲ့သဘောထားအမြင်တွေကိုအပြန်အလှန်ဖလှယ်ပြီးနားလည်မှုရအောင်ကြိုးပမ်းဖို့လိုအပ်တဲ့အကြောင်းပြောဆိုသွားပါတယ်ဒုသမတမိုက်ပင်ဆာကတော့မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ပြောဆိုရမှာရခိုင်ပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့သတင်းတွေကိုလိုက်လံစုံစမ်းရင်းဖန်ဆီးခံရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ကိုအရေးယူဖြစ်ပေးခဲ့တာနဲ့ပတ်သက်လို့စိတ်နှောက်ရှက်ဖြစ်ရတဲ့အကြောင်းလဲပြောဆိုသွားပါတယ်အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆိုးဆုံးဖြစ်ခဲ့တဲ့တော်မီလောင်ကျွမ်းမှုမှာတေဆုံးသူတွေရဲ့အလောင်းတွေကိုရှာဖွေရေးဖွဲ့တွေထပ်မံတွေ့ရှိတဲ့အတွက်တေဆုံးသူရေအတွက်စုစုပေါင်းအခုဆိုရင်48ယောက်တိရှိသွားပါပြီ။လူရေ 28,000 ရှိပြီးရပိုင်းတွင်မီးလောင်ကျွမ်းမှုကြောင့်အင်ဂျီ 9,000 ကျော်ဆုံးရှုံးရတဲ့ Paradise မြို့နယ်အနီးတစ်ဝိုက်မှာရှာဖွေရေးဖွဲ့တွေကအနက်ခံခွဲတွေဒီဟန်နေမျိုးဗီဇာစစ်ဆေးမှုတွေနဲ့ဆက်လက်ရှာဖွေနေတာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေအနေနဲ့ဥရောပသမဂ္ဂကနှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကိုအစိုးရဘက်ရဲ့အတည်ပြုချက်ရအောင်ကြိုးပမ်းနေရပါတယ်။ဥရောပသမဂ္ဂနဲ့ဗြိတိန်တို့ကြားအချိန်တော်ကြာညှိနှိုင်းခဲ့ပြီးတဲ့နောက်မနေ့ကပဲမူကြမ်းကိုသဘောတူညီချက်ရရှိခဲ့ကြတာပါ။ပါလက်စတိုင်းစစ်သွေးကြွဖွဲ့ဟာမတ်စ်နဲ့အပြစ်ခတ်ရစဲခဲ့တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နှုတ်ထွက်တဲ့အကြောင်းအစ္စရေးကဝေးဝန်ကြီးအဗစ်တိုလက်ဘာမန်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒီချင်းနိုင်ငံကဂျာဝင်စစ်ဆေးမှုရဂါဇာဒေသမှာအုပ်ချုပ်နေတဲ့ဟာမတ်စ်ဖွဲ့နဲ့ပြစ်ကတ်ရစဲတဲ့ပေါ်စန့်ကျင်ဝေဖန်နေပြီးစစ်သွေးကြွတွေကိုအစ္စရေးတပ်ဖွဲ့တွေနဲ့အပြင်းထန်တုံ့ပြန်မှုလိုလားနေတဲ့အစိုးရဖွဲ့ဝင်တွေထဲမှာကာဝေးဝန်ကြီးလေဗာမန်ကလည်းတူပါဝင်ဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။နောက်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာမြမလူမှုနဲ့ကျန်းမာရေးမြမရေးတုံ့တက်ချက်နဲ့အားကစားသတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.
်